မြန်မာနိုင်ငံရဲ့တောက်ပတဲ့အနာဂတ်ရည်မှန်းချက်တွေပြေဝါလာအောင်အိန္ဒိယနိုင်ငံကအကူအညီပေးသွားဖို့အစဉ်သင့်ရှိကြောင်းအိန္ဒိယသမ္မတရှရီရမ်နက်ဂိုဗင်ဂါရန်ကမြို့မှာမနေ့ညကပြောဆိုလိုက်ပါတယ်။အိန္ဒိယသမ္မတရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုံသွဲရင်းနှီးမြှုပ်နှံမှုသူမြင်ရေးအပါအဝင်သိပ္ပံနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံတရားရေးကဏ္ဍစွမ်းရည်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့အတွက်နှစ်နိုင်ငံနားလည်မှုစာချင်းလွှာရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံကအကူအညီပေးတယ်ဆိုပေမဲ့တခြားနိုင်ငံတွေတို့အင်လိုက်အားလိုက်လုပ်ပေးတာမျိုးမဟုတ်ပဲဖြစ်ဖြစ်မမနာလုပ်ပေးလေရှိတာကိုသတိပြုတယ်လို့အိန္ဒိယအရေးကျွမ်းကျင်သူကသုံးသပ်ပါတယ်။အကြောင်းစုံကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်။မြန်မာနိုင်ငံကရည်မှန်းထားတဲ့အတောက်ပါဆုံးအနာဂတ်ဒီပြည့်ဝလာအောင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးသွားဖို့အစဉ်နဲ့ရှိကြောင်းအိန္ဒိယသမ္မတရန်နက်ကိုဗင်းကဒီဇင်ဘာ12ရက်နေ့ညရန်ကုန်မြို့အိန္ဒိယတန်ရုံမှာပြုလုပ်တဲ့မြန်မာနိုင်ငံရောက်အိန္ဒိယလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်တာပါ
။ Myanmar has embarked on an exciting but challenging journey. I am here to reassure Myanmar that India is always ready to help it fulfill.
မြန်မာနိုင်ငံဟာစင်ကာပူရဲ့မြားရဲ့လမ်းကြောင်းကိုရွေးချယ်ရှောက်လှမ်းနေပြီးဖြစ်တာနဲ့အညီမြန်မာနိုင်ငံရဲ့ရည်မှန်းထားတဲ့အတောက်ပါဆုံးအနာဂတ်ဖြစ်လာရေးအတွက်ဆန္ဒတွေပြည့်ဝရအောင်အိန္ဒိယနိုင်ငံကအကူအညီသွားမယ်ဆိုတာကိုကျွန်တော်အနေနဲ့အခိုင်အမာပြောကြားလိုပါတယ
်။အိန္ဒိယသမ္မတကိုဗစ်နဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်နေ့ကမြန်မာနိုင်ငံကို9ရက်ကြာခီးဖြစ်ရောက်လာခဲ့တာပါ။1988ခုနှစ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာမြန်မာစစ်အစိုးရလက်ထက်1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲသွားခဲ့ပြီးအိန္ဒိယကအရှိမျောမူဝါဒအဖြစ်ကျင့်သုံးလာခဲ့တာပါသမ္မတကိုဗင်းရဲ့ဒီမြန်မာနိုင်ငံခီးစဉ်ဟာပထမဦးဆုံးအကြိမ်ဖြစ်ပြီးအရှိမျောမူဝါဒရဲ့တစိ့တသေးတာအဖြစ်လာရောက်တာဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပတ်သက်ပါဝင်နေခြင်းမျိုးမှာတရုတ်ရဲ့ပြန်ဖက်ဖြစ်တဲ့အိန္ဒိယနိုင်ငံကလည်းအိန္ဒိယချင်းမြန်မာနိုင်ငံကိုအရှိမျောမူဝါဒအရအကူအညီပေးရင်းဆက်ဆံရေးလမ်းကြောင်းပုံမှန်ခိုင်မာအောင်ကြိုးပမ်းလာတာပါဒါပေမဲ့အိန္ဒိယရဲ့အကူအညီတွေဟာအခြားနိုင်ငံတွေလိုအင်တိုက်အားတိုက်ပေးတာမျိုးမဟုတ်ဘဲဖြည်းဖြည်းမှန်မှန်သာလုပ်ပေးလို့ရှိတာကိုသတိပြုသင့်တယ်လို့အိန္ဒိယရေးရာကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်အိန္ဒိယကအခုလိုအတူတဘောဆန်တဲ့ထောက်ပံ့ကူညီမှုတွေနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်လာတယ်ဆိုတော့ဒါကတော့ဟိုဓမ္မဟိုဝင်လာကြအောင်ကြိုးစို့တင့်တဲ့ချက်ပဲဖြစ်ပါတယ်တခုပဲပေါ့လေဟိုလိုရတဲ့ပုံပြီးမမျောလင့်စေချင်တာကတော့အိန္ဒိယနိုင်ငံရဲ့တဘောတဘောပဲအရာသူကအေးအေးဆေးဆေးနဲ့ဖြည်းဖြည်းလေးလေးလှုပ်လေးရှိပြီးတော့ဟိုတရုတ်တို့လိုတခြားနိုင်ငံဥရောပနိုင်ငံတွေလိုအမေရိကန်တို့လိုပေါ့လေအော်တိုင်းနဲ့မလှုပ်ဘူးအဲ့တော့လှုပ်လို့ရှိရင်တော့ခိုင်ရမှာမှရှိတယ်။အဲ့တော့ချုပ်လိုက်ရင်သူကဖြည်းဖြည်းဖြည်းဖြည်းနဲ့တော့မှန်မှန်လေးတော့အကူအညီရောကျွန်တော်တို့နိုင်ငံဆက်ဆံရေးရောပေါ့နော်။တိုးတက်မှုကိုပြလာနိုင်တယ်လို့ကျွန်တော်ယူဆပါတယ
်။အိန္ဒိယသမ္မတရန်နက်ကိုဗင်းဟာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါဒီဇင်ဘာလ17ရက်နေ့ကနေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးအိန္ဒိယနိုင်ငံကပေးမဲ့အကူအညီတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီထဲမှာအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထောက်ခံပြီးဆက်လက်အကူအညီပေးသွားမယ်အကြောင်းနိုင်ငံနေဆက်ဒေသတည်ငြိမ်ဖွံ့ဖြိုးရေးအပါအဝင်ကုန်သွယ်မှုအပြန်အလှန်မြင့်တင်ရေးအတွက်လည်းပါဝင်ပါတယ်။ဒါအပြင်အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်လှစ်ဖို့ကိုလည်းသဘောတူညီခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အိန္ဒိယသမ္မတရန်နတ်ကိုဗင်းတို့တွေ့ဆုံပွဲအတွင်2018ကနေ2022ခုနှစ်ကာလတွေမှာအိန္ဒိယကမြန်မာနိုင်ငံကိုသိပ္ပံနဲ့နည်းပညာဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့နိုင်ငံနားလည်မှုစာကြုံလွှာတွေလက်မှတ်ရေးထိုးကြသလိုမြန်မာနိုင်ငံရဲ့တရားရေးခန္ဓာစွမ်းရည်မြင့်တင်ရေးအတွက်အိန္ဒိယကအကူအညီတွေပေးသွားဖို့နိုင်ငံနားလည်မှုစာကြုံလွှာတွေရေးထိုးခဲ့ကြပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလှည့်ကြီးသွားလုပ်ငန်းတိုးမြှင့်ဖို့မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယနိုင်ငံသားတွေအတွက်ဆိုင်းရောက်ဗီဇာကိုဒီဇင်ဘာလ10ရက်နေ့ကစပြီးထုတ်ပေးနေပြီဖြစ်ပါတယ်ခင်ဗျာ။